အမေရိကန်နိုင်ငံတပွားကမဲဆန္ဒရှင်တွေဟာအခရာကျတဲ့လွှတ်တော်ဂျာကာလာတက်တန်းတပွဲရွေးကောက်ပွဲမှာမဲပေးနေကြပြီဖြစ်ပါတယ်။သမ္မတဘရက်အိုဘားမားရဲ့နောက်ဆုံးနှစ်နှစ်တက်တန်းကာလအတွင်းဒီမိုကရက်ပါတီနဲ့ရီပက်ဘလီကန်ပါတီနှစ်ပါတီနဲ့ဘဲပါတီကလွှတ်တော်ကိုထိန်းချုပ်နိုင်မလဲဆိုတာကိုဆုံးဖြတ်မှုပေးမဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။အမတ်နေရာ435နေရာရှိတဲ့အောက်လွှတ်တော်ကအမတ်နေရာအားလုံးနဲ့အမတ်နေရာ100ရှိတဲ့အထက်လွှတ်တော်နေရာရဲ့၃ပုံပုံတပုံအတွက်အခုရွေးကောက်ပွဲမှာမဲပေးရွေးချယ်ကြမှာဖြစ်ပါတယ်။အဓိကအာရုံစိုက်ရမှာကတော့အထက်လွှတ်တော်ဖြစ်ပါတယ်။သမ္မတဥပမာရဲ့ဒီမိုကရက်ပါတီကအမတ်နေရာ100ရှိတဲ့အနေနဲ့အထက်လွှတ်တော်မှာ55နေရာကိုရထားပေမဲ့အခုရွေးကောက်ပွဲမှာ Republican Party ကထိန်းချုပ်နိုင်တဲ့အခြေအနေရရှိဖို့အတွက်လိုအပ်တဲ့မဲ6နေရာကိုထပ်တိုးပြီးတော့ရနိုင်တဲ့အနေအထားဖြစ်နေတယ်လို့နိုင်ငံရေးတုံ့တက်သူတော်တော်များများကခန့်မှန်းကြပါတယ်။လွန်ခဲ့တဲ့နှစ်နှစ်တုန်းကသမ္မတဥပမာပြန်ပြီးတော့သမ္မတအဖြစ်ရွေးချယ်ခံခဲ့ရပေမဲ့ရွေးကောက်ပွဲမှာအရေးမလှခဲ့တဲ့ပြည်နယ်တွေမှာ Republican Party အတွက်အခွင့်အလမ်းကောင်းတွေရှိနေတယ်လို့ဆိုပါရယ်။ဒီရွေးကောက်ပွဲမှာ Mr. Obama အနေနဲ့ပါဝင်ရှင်ပြိုင်နာမှာဟုတ်ပေမဲ့သူ့ရဲ့မူဝါဒတွေနဲ့သူ့ပေါ်လူကြိုက်နည်းမှုတွေကဒီရွေးကောက်ပွဲပေါ်မှာတက်ရောက်မှုတွေရှိနေပါတယ်။ Republican Party ဝင်တွေဟာလက်ရှိအနိုင်ရထားပြီးသားလွှတ်တော်ကနေအမတ်နေရာ233နေရာကိုဆက်လက်ထိန်းချုပ်ထားနိုင်ုံမကနောက်ထပ်အမှတ်နေရာတွေလည်းထပ်တိုးပြီးတော့ရနိုင်ခြေရှိတယ်လို့ဆိုပါတယ်ခင်ဗျာ။